ဤရနိုင်ငံနောက်တော့ပိုင်းမှာဆေးပြောက်ဝဲတစ်ခုအတွင်းတနသမားတွေတက်ခတ်တာကြောင့်တေဆုံးသူ25ဦးထက်မနည်းရှိပြီဖြစ်ပြီးဒဏ်ရသူအနည်းဆုံး60ရှိတယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။တနသမား2ဦးတေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တခြားပြောဆိုချက်တွေမှာတော့တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးဒဏ်ရရှိသူ2ဦးကိုဖမ်းဆီးထားတယ်လို့ဆိုကြပါတယ်။ခူဇစ်တန်ပြည်နယ်အာဗက်စ်မြို့မှာစနေနေ့ကဖြစ်တဲ့တိုက်ခိုက်မှုရဲ့လက်သေးဖြစ် IS အကြမ်းဖက်ဝါဒီအဖွဲ့နဲ့အာဗက်စ်လူမျိုးရေးအာရဗ်လူရှာမှုလို့သူတို့ကိုသူတို့ခေါ်တဲ့အဖွဲ့နှစ်ဖွဲ့လုံးကသူတို့လက်ချက်လို့ပြောထားတာပါ။1980-1988 Iran Iraq စစ်ပွဲစတင်တဲ့အထိမ်းအမှတ်နှင်းစင်လုတဲ့စီးရေးပြပွဲကိုလာကြည့်ကြတဲ့ Iran တာဝန်ရှိသူတွေထိုင်နေတဲ့စင်မြင့်နေရာကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့နိုင်ငံပိုင်ရုပ်သံသတင်းဌာနကပြောပါတယ်။အလားတူစီးရေးပြပွဲတွေကိုနိုင်ငံတော်မှလုပ်ကြတာပါ။သေဆုံးသူအများစုဟာ Iran တော်လှန်ရေးအဆောင်တပ်ဖွဲ့ဝင်တွေလို့ဆိုကြပါတယ်။တချို့သတင်းတွေမှာတော့သေဆုံးသူတွေမှာတဦးဟာသတင်းတောက်ဖြစ်တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုဟာဒေသတွင်းကအမေရိကန်ရဲ့မဟာမိတ်တွေနဲ့ဆက်စပ်တယ်လို့ Iran ကောင်ဆောင်ကြီးအယာတိုလာအလီခါမေနီကစနေနေ့မှာပြောပြီးတိုက်ခိုက်မှုရဲ့လက်သေးတွေကိုဥပဒေနဲ့အညီရေးယူနိုင်အောင်လုပ်ဖို့လူမျိုးရေးတပ်ဖွဲ့တွေကိုညွှန်ကြားထားတယ်လို့ပြောပါတယ်။